ရုရှားကယူကရိန်းကိုကျူးကျော်စစ်သုံးနှစ်မြောက်နေ့တနင်္ဂနွေကစစ်ပွဲနဲ့ပတ်သက်လို့ကုလသမဂ္ဂထူရင်းညီလာခံကဆုံးဖြတ်ချက်ချရမှာဥရောပကပြင်ဆင်လိုက်တဲ့အမေရိကန်ဆိုပြချက်ကိုအမေရိကန်ကမဲမသိပဲနေခဲ့ပြီးဆုံးဖြတ်ချက်ချမှတ်လိုက်ပါတယ်။တောက်ကြနေနေ့လည်းအထိယူကရိန်းကမူကြမ်းရေးဆွဲထားတဲ့ဆုံးဖြတ်ချက်ပဲရှိကြတာပါ။ဒါပေမဲ့နေကြာရေးသို့သွားရလမ်းလို့အတိတ်ပဲရခေါင်းစဉ်နဲ့အမေရိကန်ကမူကြမ်းတရားအပြိုင်တင်လာခဲ့တာကိုဥရောပနိုင်ငံတွေကစာသားသုံးနေရာမှာပြင်ဆင်ခဲ့ကြတာဖြစ်ပါတယ်။အမေရိကန်မူကြမ်းမှာမပါဝင်ခဲ့တဲ့စာသားတွေဖြစ်ကြတဲ့ယူကရိန်းကိုအပြေးအဝရုရှားရဲ့ကျူးကျော်မှုလို့စစ်ကိုညွှန်ဆိုခဲ့ပြီးကုလသမဂ္ဂဗရင်ရှင်စာသားနဲ့အညီနိုင်ငံတကာကအတိမတ်ပြုထားပြီးနေကြာအားလုံးတုံ့ဝင်မြတ်တာတာရှိခမ်းမဲ့ငြိမ်းချမ်းရေးအဖြစ်တောင်းဆိုခဲ့တဲ့စာသားတွေကိုယောပတ်နိုင်ငံတွေကပြင်ဆင်ခဲ့ကြတာပါဒီပြင်ဆင်အဆိုပြုချက်ကို63နိုင်ငံကထောက်ခံခဲ့ပြီးစစ်နိုင်ငံကစတင်ပေးပေးခဲ့ကြတာကြောင့်အတည်ပြုလိုက်ပါတယ်အမေရိကန်ပါဝင်83နိုင်ငံကမဲမပေးပဲနေခဲ့တာပါတနည်းအားဖြင့်ညနေမှာကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးကျင်းပဖို့ရှိပြီးအမေရိကန်နဲ့အပြိုင်ဥရောပနိုင်ငံတွေကလည်းပြင်ဆင်ထားတဲ့အဆိုပြုချက်ကိုတင်ကြမှာဖြစ်ပါတယ်ပြင်ဆင်ချက်ကိုဗီဒီယိုအားသုံးပယ်ချမယ်လို့အမေရိကန်နိုင်ငံယာယီဝန်ကြီးဌာနအကြီးအကဲရရှိသူကတော့ပြောပါတယ်